ထိုင်းနိုင်ငံမြန်မာတိုင်းရောက်မှရှိတဲ့ပါမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပြန်ရေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဘတ်ငွေတန်း30ရာနဲ့ထိုင်းနိုင်ငံရဲ့ထိပေါက်တယ်လို့အဲ့ဒီဌာနကိုအဓိကတာဝန်ယူရတဲ့ခေါင်းဆောင်ရဲမှူးကြီးဘိုးအေးကပြောပြပါတယ်ဒါဟာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေထဲမှာအမြင့်ဆုံးတန်းနဲ့ချီပြီးပေါက်တာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်ထိပ်ပငွေကိုထုတ်ယူဖို့အတွက်တက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေနဲ့ကိုင်မြင်ပြီးတော့စီစဉ်သွားမယ်လို့လည်းဆိုပါတယ်။ထိုင်းချေဆိုင်ပြည်ဝင်မြန်မာပိုင်းသတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတရုံမှာရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးဌာနကဒုတိယလာဝကမှုဥအောင်မြင့်ရေးဟာဒီရက်ပိုင်းတွင်မှထွက်တဲ့ထိုင်းပြည်ရဲ့ကလက်မှတ်5000တွဲကနေထိုင်းဘတ်ငွေတန်း30တန်နဲ့ထိပေါက်ခဲ့ကြောင်းထိုင်းနိုင်ငံမြန်မာတရုံမှာရှိတဲ့တာမန်နိုင်ငံကူးလက်မှတ်ထုတ်ပေးဌာနကအဖွဲ့ခေါင်းဆောင်ရဲမှူးကြီးဗိုလ်အေးကပြောပြပါတယ်
။ဟုတ်ကဲ့ဒီဟိုမှာကျွန်တော်တို့ဒီဟိုမှာပဲလမ်းပေးမှာပဲသူတို့လာပြီးတော့မှဟိုရှောင်းနဲ့ထိတယ်ပေါ့နော်။အဲထိုင်းထိတယ်ရနေပြီးတော့သူကဟိုဝယ်လိုက်တာပေါ့နော်။ဝယ်လိုက်တယ်ဆိုတော့ဟိုပေါ့ဟိုတယောက်ကိုဝယ်ထိုင်းလိုက်တာပေါ့။ဒီလိုကြောက်ဝယ်ထိုင်းလိုက်တာအဲဒီလိုကြောက်ကသူကတစ်ဆောင်ကိုတစ်ဆောင်ကို80နဲ့ဆိုတော့5000ဆိုတော့ရှင်းသားလေးလို့ဆို400ပေါ့ပေါ့။အဲ့ဒီရဘူးပဲတော့အဲ့ဒီကနေပြီးတော့သူကဟောပေါ့တစ်ဆောင်ကို6တန်း8ဆောင်းနဲ့စုစုပေါင်းအားလုံးတော့30,000ပေါ့နော်အဲ့ဒါပေါက်တာပါဟုတ်ကဲ့
မြန်မာထဲမှာအခုလိုမျိုးတန်း30ထိပေါက်တာမျိုးမကြားသိရသေးတဲ့အတွက်မြန်မာနိုင်ငံသားတဦးဖြစ်တဲ့သူဟာထိုင်းနိုင်ငံထိကိုတန်းနဲ့ချီပြီးပေါက်တာဟာပထမဦးဆုံးကြိမ်ဖြစ်နိုင်တယ်လို့လည်းရဲမှူးကြီးဗိုလ်ကြီးကပြောပါတယ်အ
ဲ့လိုတော့တည်ယူရှိလို့ကြားသိရတယ်ဗျအဲ့တော့တရွတ်နှစ်ရွတ်တော့အဲ့လိုပေါက်ပြလာတော့ရှိတာပါနော်သူကတော့နံပါတ်2 5ရွတ်ဆိုတော့အဲ့လိုဖြစ်သွားတာပါနော
်ထိုင်းပြည်တွေမှာကတကြောင်မှာနှစ်ခုတွဲပါလာပြီးတစ်ခုကိုအများဆုံးဘတ်ငွေ3,000ပေးတာဖြစ်ပါတယ်အခုသူဟာနှစ်ခုတွဲ5,000ဝယ်ထားတာဖြစ်တာကြောင့်ထိုင်းဘတ်ငွေတန်း30ကိုရရှိတော့မှာဖြစ်ပါတယ်ဒီအတွက်မြန်မာတန်ယုံကတာဝန်ရှိသူတွေနဲ့အတူထိပေါက်တဲ့ငွေကိုထုတ်ယူသွားဖို့စီစဉ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်တို့ကတန်ယုံနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့ကျွန်တော်တို့တင်ပို့ပြီးတော့မှဟိုထုတ်ပေးရေးကိစ္စတွေအဲဒီထိုင်းရတဲ့ဆန်တွေရောတင်ပို့ပြီးတော့မှအကုန်လုံးစီစဉ်ထားပါတယ်ဗ
ျထိုင်းနိုင်ငံမှာတော့ခီတဇောင်ကိုဘတ်ငွေ80ရောင်းချနေရပါအရင်တုန်းကတော့ခီတဇောင်ကိုနံပါတ်ရွေးချယ်နိုင်ဖို့အတွက်ဘတ်ငွေ100ကျော်ကနေ160လောက်ထိရောင်းချခဲ့ပေမဲ့စစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီလိုရောင်းချသူတွေကိုဖမ်းဆီးရေးယူမှုတွေလုပ်မယ်လို့ကြေညာခဲ့တာကြောင့်တနင်္ဂနွေလောက်နေရာတိုင်းမှာနှစ်ခုတွဲပါတဲ့ခီတဇောင်ကိုဘတ်ငွေ80နဲ့ပဲရောင်းချနေကြရတာဖြစ်ပါတယ်မြန်မာနိုင်ငံသားတဦးဖြစ်တဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးဌာနကဒုတိယလာဝကမှုထိုင်းပြည်ပေါက်တဲ့အတွက်တက်ဆိုင်ရာတာဝန်ရှိသူတွေကလာမဲ့တနင်္လာနေ့မှာတော့သွားထုတ်မဲ့ကိစ္စတွေကိုစီစဉ်လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်